ပိုလန်နိုင်ငံမှာတရားရုံးချုပ်ရဲ့တရားသူကြီးသုံးပုံတပုံကိုအဓမ္မယာဒူကထပ်ခိုင်းတဲ့ဥပဒေစစ်တရားကိုနိုင်ငံတော်ဆက်လက်ဆန့်ကျင်ကန့်ကွက်နေကြပါတယ်။ Solidarity အလုပ်ကမတ်တမကတည်ထောင်သူ Nobel ညီညာရေးဆုရှင် Lake Lawrence လည်းချီတက်ဆနပြမှာပါဝင်ပြီးနိုင်ငံကိုဥဆောင်ရဲ့လက်ဝဲသမားတွေတုတ်ထွက်ရမယ်လို့တရားရုံးချုပ်ရှိကလူစုပြည်သက်ကိုပြောကြားခဲ့ပါတယ်။ President ဥပဒေနဲ့Division of Powers ကိုခေါ်တဲ့အနာသမယခွဲခြားမှုကိုချုပ်ဖောက်ခဲ့သူဟာရာဇဝတ်ကောင်ဖြစ်တယ်။ဒီလူတွေကိုဖယ်ရှားဖို့ဘာမှဆိုလုပ်ရမယ်လို့လည်းသူကဆိုပါတယ်။အစိုးရရဲ့လုပ်ရကြောင်ပြည်တွင်းစစ်ဖြစ်လာနိုင်တယ်လို့လည်းဟောကင်းထုတ်ပြန်ပါတယ်။ပိုလန်ဝန်ကြီးချုပ် Mateusz Morawiecki ကတော့တရားရင်ချုပ်တရားသူကြီးရဲ့အရင်းအကျပ်တန်ဆွတ်ထားတဲ့ဆုံးဖြတ်ချက်ကိုဥရောပပါလီမန်ရှေ့မှာဗိုလ်ထုနေရကာကွယ်ပြောကြားခဲ့တာပါ။ဒါပေမဲ့သူ့ရဲ့အပြောကိုဥရောပသမ္မတခေါင်းဆောင်တွေကလက်မခံကြပဲပူလန်နိုင်ငံ conservative အစိုးရကတရားရုံးတွေကိုထိန်းချုပ်ဖို့ကြိုးပမ်းနေတဲ့ပူလန်ရဲ့ democracy အန်ဒီအကြောင်းတွေလို့ပြောဆိုကြပါတယ်။